မြမပြည်သူတွေရဲ့မျှော်လင့်ချက်တွေကိုအကြမ်းဖက်ပြီးဖိနှိပ်အချက်ကင်လို့မရဘူးလို့ပိုယဟန်မကြီးကပြောလိုက်ပြီးနိုင်ငံရေးအချင်းသားတွေလွတ်ပေးဖို့ကိုပါတောင်းဆိုခဲ့ပါတယ်။ဒီလိုဖိနှိပ်မှုတွေအစားဆွေးနွေးမှုတွေပြန်လည်ဖို့မြမအာဏာပိုင်တွေကိုပိုယဟန်မကြီးကတိုက်တွန်းခဲ့ပါတယ
်။ဂျုံဝန်တော်ကိုရာဒါလည်းမြန်မာ
မြန်မာနိုင်ငံမှာသွေးနေချအသက်ဆုံးရှုံးရတဲ့ဆန္ဒပြပွဲတွေအကြောင်းဝန်ထဲစရာသတင်းတွေထက်ရောက်လာပါတယ်။ဖိနှိပ်မှုတွေအစားဆွေးနွေးမှုတွေဖြစ်ပေါ်လာဖို့နဲ့မတူကွဲပြားမှုတွေပေါ်သဟဇာတဖော်ဆောင်နိုင်ဖို့မြမအာဏာပိုင်တွေကိုတိုက်တွန်းလိုပါတယ်မြမပြည်သူတွေရဲ့မျှော်မှန်းချက်တွေကိုအကြမ်းဖက်ပြီးဖိနှိပ်အကြက်ကင်လို့မရအောင်နိုင်ငံတကာကလည်းတောင်းဆိုလိုပါတယ်လို့ပြောသွားတာပါမြမလူငယ်တွေအတွက်ပေးတဲ့မျှော်လင့်ချက်ကတော့အနာဂတ်မှာအမုန်းတရားတွေနဲ့မတရားမှုတွေအတွက်နေရာမရှိတော့ပဲတွေ့ဆုံဆွေးနွေးပြန်လည်သိမြတ်မှုတွေကသာနေရာယူလာမယ်ဆိုတာပါပဲလို့ပိုယဟန်မင်းကြီးကပြောသွားပါသေးတယ်အချင်းကြာနေတဲ့နိုင်ငံရေးကောင်းဆောင်တွေကိုပြန်လွှတ်ပေးခြင်းအဖြစ်ဒီမိုကရေစီလမ်းကြောင်းကိုပြန်သွားဖို့လဲပိုယဟန်မင်းကြီးကတိုက်တွန်းခဲ့ပါတယ်။ဗာတီကန်ဖျားချောင်းဝတ်ပြုပွဲပြီးမှပိုယဟန်မင်းကြီးကအခုလိုဆွတောင်းမှာကြားသွားတာပါ။ပိုယဟန်မင်းကြီးဟာ2019ခုနှစ်တုန်းကမြန်မာနိုင်ငံကိုလာရောက်ခဲ့ဖူးပါတယ်ခင်ဗျ။